မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကုန်သွယ်မှုတွေက2022-2023ဘဏ္ဍာနှစ်ပထမ6လအတွင်းမှာပြန်များလာပြီးသွင်းကုန်ထက်ပို့ကုန်ကိုပိုပြီးတင်ပို့နိုင်ခဲ့တယ်လို့ရခိုင်ပြည်နယ်ရှိကုန်သွယ်တွေက VOA ကိုပြောပြပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းရခိုင်ပြည်နယ်ထဲမှာနည်းနည်းမတည်ငြိမ်တာတွေကြောင့်ကုန်သွယ်ရန်နာခဲ့ရပေမဲ့အခုတော့ပြန်ပြီးကောင်းလာနေကြောင်းရခိုင်ပြည်နယ်ကုန်သွယ်များအသင်းကပြောပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကုန်သွယ်ရေးအခြေအနေသတင်းပေးပို့ထတာကိုကိုငင်းချန်ပြောပြပေးပါဦးခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့သွင်းကုန်လိုအပ်ချက်တွေကြောင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကုန်သွယ်မှုပမာဏဟာပြီးခဲ့တဲ့ဗန္နာနှစ်ကထက်ပိုများလာပြီးပို့ကုန်အများပြားတင်ပို့နိုင်ခဲ့တယ်လို့ရခိုင်ပြည်နယ်ကလုပ်ငန်းရှင်တချို့ကပြောပါတယ်။ပထမ6လအတွင်းမှာတင်အမေရိကန်ဒေါ်လာ55သန်းကျော်ပို့ကုန်တင်ပို့ထားနိုင်ခဲ့တဲ့အကြောင်းမြန်မာစီးပွားကူးသန်းဌာနရဲ့စည်းရုံးတွေမှာဖော်ပြထားပါတယ်။အထူးသဖြင့်မောင်းတော်နယ်စပ်ကနေရေထွက်ကုန်နဲ့တခြားစားတောက်ကုန်တွေအများပြားပြန်ပြီးတင်ပို့လာနိုင်တာပါ။2022ခုနှစ်ကုန်ပိုင်းရခိုင်ပြည်နယ်ထဲမှာနည်းမြေမတည်ငြိမ်တာကြောင့်စစ်တွေရန်ကုန်ကားလမ်းပိတ်ထားခဲ့ရပြီးနေဆက်ကုန်သွယ်ရေးလည်းရန်နာထားခဲ့ရတာပါအခုတော့ပြန်လဲလဲပတ်နေပြီလို့ရခိုင်ပြည်နယ်ကုန်သွယ်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးက VOA ကိုပြောပါတယ
်ဘင်္ဂလားဒေ့ရှ်ကိုကျွန်တော်တို့တင်ပို့တဲ့ဟာကတော့ပြီးခဲ့တဲ့ဟိုဆက်ပေါ်ဒီနည်းနည်းပြတ်လာတယ်ဆိုတော့ဟုတ်ပါလိမ့်မယ်နောက်နှစ်ဆနေနောက်ပိုင်းတော့ကျွန်တော်တို့ဒီတော့မှာဒီလေလမ်းဖြီးဟိုအခက်ကြီးတွေတော်တော်များများရှုံခဲ့ရတာတွေရှိပါတယ်အခုကတော့ဒီ2022နှစ်ပုံပဲကျွန်တော်တို့ဓာရီကပြန်ဖွင့်တော်ပြီဖြစ်တဲ့အတွက်ပြန်ပြီးတော့ပုံပြင်မှုကတော့ပြန်တက်လာတယ်ဆိုတဲ့အနေအထားတွေရှိပါတယ်ခင်ဗျာဟုတ်ကဲ့ဒီအတိတ်ကတော့ကျွန်တော်တို့ရေထွက်ပုံများပါတယ်ဒါဟိုဟိုဒီရေထွက်ပုံကကျွန်တော်တို့ဒီစစ်တွေရဲ့မောင်းတော့ရေဒက်စကန်ကူကပို့တဲ့အကုန်လုံးပမာဏရဲ့ဒါအနည်းဆုံးကျွန်တော်ထင်ပါတယ်အနည်းဆုံးတော့600ခန်းလောက်အကျော်လောက်ကိုတော့ဒါရေထွက်ကုန်ပဲများပါရဲ့ခင်ဗျာ
ပြီးခဲ့တဲ့2022ခုနှစ်အောက်တိုဘာလကနေဒီဇင်ဘာလ3လအတွင်းမှာမြန်မာနိုင်ငံကဘင်္ဂလားဒေ့ရှ်ကိုပို့ကုန်တန်ဖိုးအမေရိကန်ဒေါ်လာ5သန်းကျော်ဖို့တင်ပို့နိုင်ခဲ့တယ်လို့ရခိုင်ပြည်နယ်ကုန်သွယ်ကြီးများအသင်းကထုတ်ပြန်ထားပါတယ်စစ်တွေနဲ့မောင်းတော်နယ်စပ်စခန်းနှစ်ခုကတင်ပို့ခဲ့တာဖြစ်ပြီးတော့ရေကြိုငမြစ်ချင်းငတလောက်ငကွတ်ရက်ငနီတူကြောင်နဲ့ငါအမုံတို့ကိုတင်ပို့ခဲ့တာပါမကြီးသေးမဲ့ကြက်သွန်နီဂျင်းနဲ့အဝိထယ်စတဲ့ကုန်ပစ္စည်းတွေကိုလည်းမြန်မာဘက်ကတင်ပို့ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကလာတဲ့သတင်းတချို့မှဖော်ပြထားပါတယ်ပင်လယ်ရေကြောင်းနဲ့နယ်စပ်ကုန်သွယ်ရေးနှစ်ခုပေါင်းရင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကုန်သွယ်မှုဟာ2022-2023ခုနှစ်ပထမ6လအတွင်းမှာအမေရိကန်ဒေါ်လာ 86.526 တန်းရှိတယ်လို့မြန်မာစီးပွားကူးသန်းဌာနရဲ့စည်းရုံးတွေမှာဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်ဟာ2022ခုနှစ်ကနေ2028ခုနှစ်အတွင်းမြန်မာနိုင်ငံကနေစံတန်းချိန်2သိန်းခွဲနဲ့ပေါင်းစံတန်းချိန်5000လောက်ကိုဝယ်ယူဖို့အတွက်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကနှစ်နိုင်ငံနားလည်မှုစာချုပ်ကိုလည်းရေးထိုးခဲ့ပါတယ်။အဲ့ဒီပမာဏတည်းကစံတန်းချိန်3သိန်း6500ကိုတင်ပို့ထားပြီးဖြစ်တယ်လို့မြန်မာစီးပွားကူးသန်းဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။